ိုင်းနိုင်ငံအတွင်းအရှက်လမ်းမကြီးမှာတရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကားတစ်စီးတိမ်းမှောက်တာကြောင့်လူ၄ဦးသေဆုံးပြီး20မိသားဒဏ်ရာရသွားပါတယ်။ကားမောင်းသူထိုင်းနိုင်ငံသားကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးရမှာလူမောင်းခိုမှုဆိုတာပေါ်ပေါက်ပါတယ်။ဒီကြောင့်ကို VOA ထိုင်းခြေဆိုင်သတင်းတောက်မိုင်းအင်းမာကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းနိုင်ငံချွန်ပေါင်းခရိုင်ခွန်ကတင်မြို့နယ်ရဲရွာအမှတ်73အမှတ်41အာရှလမ်းမကြီးမှာတရားမဝင်မြန်မာနိုင်ငံသား23ဦးကိုတင်ဆောင်လာတဲ့ Rajpuri Light နံပါတ်နဲ့ Toyota အမျိုးသားပစ်ကတ်ကားတစ်စီးဟာတိတ်မောက်သွားတာဖြစ်ပါတယ်။အချိန်မြင့်မောင်းလာတဲ့ပစ်ကတ်ကားဟာလမ်းမဘေးကတစ်ပင်ကိုဝင်တိုက်ပြီးတိတ်မောက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေဟာကားပေါ်ကနေလွတ်စင်ပြုတ်ကျခဲ့တာပါ။ဖြစ်ပေါ်ခဲ့တဲ့နေရာမှာမြန်မာနိုင်ငံသားအမျိုးသား၄ဦးပွဲချင်းပြီးတေဆုံးခဲ့တဲ့အကြောင်းတရားမဝင်လူကုန်ကူးမှုဖြစ်တဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့မှတ်တမ်းနဲ့အလို့သမားရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်
။ကားမောက်တာ၄ယောက်တည်းရဲ့ဆန်တဲ့လူတွေအစင်းကိုတင်လာတယ်။ကိုတကားလိုပဲမှာရဲ့တရားမဝင်အဒီခိုးဝင်လာပြီးတော့ဖြစ်တာပဲ
။မှားတာလူမောင်ခိုးပဲ။
တရားမဝင်တို့ကဟိုပေါ့သူကကားမောက်တဲ့လူတော့တို့အဒီဆိုင်ကားမောက်သမားတော့ဖန်ဆင်းနေတယ်မို့နော်။ဒီမှာနိုင်ငံသားပါဗျာ။အဲဒီဒီမှာနိုင်ငံသားလူကုန်ကူးတဲ့လူပဲဒီလူမောင်ကသူကနေပြီးတော့နှားတာပေါ့နော်။သူ့ကိုတထောင်နဲ့ဆိုပြီးတော့နှားပြီးတော့ဘယ်ကနေဘယ်ကိုမောင်းပေးပေါ့နော်။အဲအဲ့လိုမျိုး
။ကားပေါ်မှာတခြားမြန်မာနိုင်ငံသား19ဦးကတော့ဒဏ်ရာရသွားခဲ့ပါဗျ။အဲ့ဒီထဲကတချို့ဟာဒဏ်ရာပြည့်တယ်လို့နဲ့အတွက်ချွန်ဖုံးခရိုင်အတွင်းကစစ်ရဲကိုချက်ချင်းပို့ပြီးအရေးပေါ်ကုသမှုခံယူနေရပါဗျ။ကားပေါ်မှာပါလာတဲ့မြန်မာတဦးရဲ့ပြောကြားချက်အရပေါ်တောင်းဘက်ကငေါဖန်းချက်လီမှာအလုလုနေတာဖြစ်ပြီးသူ့ကိုစေးတိုက်ပြီးခေါ်လာတဲ့အတွက်ဒီဘက်ကိုဘလို့ရောက်လာမှမသိဘူးလို့လဲဆိုပါရယ်လူကိုကူးခံရသူတွေကိုတယ်လာရဲ့ထိုင်းနိုင်ငံသားကာမောင်းသမားနိုင်ပရမစ်ကိုတော့ဖမ်းဆီးစစ်ဆေးနေပါရယ်ကာသမားရဲ့ဝန်ခံချက်အရမြန်မာနိုင်ငံသားလူကိုကူးသူတဦးကသူ့ကိုငှားရမ်းခဲ့ပြီးတဦးကိုထိုင်းဘက်ဝင်တထောင်နဲ့တဲဆောင်ကပေးပြီးတော့ထိုင်းမြန်မာနယ်စပ်ရနောင်းကနေစစ်စေးဂိတ်တွေကိုရှောင်ခွင်းပြီးထိုင်းတောင်ပိုင်းစုရက်ခါလီကိုမောင်းပို့ခိုင်းခဲ့တာလို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတပ်ရုံးကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ချက်ဖုံးခရံဒူရဲမူဝီချစ်ချန်ကိုချက်ကန်ကတော့လူကုန်ကူးသူတွေကိုဆက်လက်ဖော်ထုတ်အရေးယူသွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။ထိုင်းတောင်ပိုင်းမှာတော့ပြီးခဲ့တဲ့နှစ်ကလူကုန်ကူးခံရသူ1000ခန့်ကိုထိုင်းအနာပိုင်းတွေကဖမ်းဆီးပြီးတချို့ကိုနေရက်ပြန်ပို့ပေးခဲ့တယ်လို့တချို့ကတော့အမှုဆွဲတင်ပြီးတပ်ပြေအဖြစ်စစ်ဆေးနေသေးဖြစ်ပါတယ်ရှင်။
နိုင်အင်းမှာတင်ပြပို့ထားတာပါ။